Welcome to the Voice of America in Burmese.
Mingla nana khin ma khmyar tora chi mya shwe lan chan mi ja ba de view american tan myan ma bai si sin ye 2018 khu ni october la 29 ye tin na ni minute phe si sin ni go minute 6 na ye ni 9 na ye thi line kilometer 24 40 50 pitu ka ni dai yai thau len pe ni ba bi view ye facebook sa min na phit de view ye burmese news ma le a chain ne de bi ni na sin nan ya ba khmyar kino samu yu ba khmyar khum na khin si sin ni go taw yu tin set pe ma ba
မင်္ဂလာပါရှင်ကျမကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုချော်ချော်သိနေအတူကြီးညာပေးပါပါ Pittsburgh ဂျူးပြားကြောင့်ကလူ17ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကိုအမုန်းတရားပေါ်အခြေခံဖြစ်ပွားတဲ့ရာဇဝတ်မှုဖြစ်တဲ့စုံစမ်းစစ်ဆေးနေပါတယ် Leicester City's Bolton အသင်းပိုင်ရှင် Time Billionaire တထေးကြီးကွယ်လွန်သွားပါပြီ EU ဥရောပသမဂ္ဂနိုင်ငံတကာရေးရနဲ့ကုန်သွယ်ရေးပူးပေါင်းအဖွဲ့ဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ်အစီအစဉ်ထဲမှာဆိုရင်တော့များမကြခင်ကျင်းပါတော့မယ်ဂျာပြတ်ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော
့ဒေတာအပေါ်မှာသူမဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘလောက်ထိထက်ထဲဝင်လောက်ခဲ့တယ်လဲဘလောက်သူတို့ဒေတာရဲ့လူမှုအပေါ်မှာတကယ်ပဲဟိုရက်ခံပြီးတော့စူးစမ်းခဲ့တယ်လဲဆိုတော့အဲ့ဒေတာလူမှုဟာအသိဆုံးပဲ
ဒုဗောင်တဲ့ဒီမိုကရက်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောရဲ့သဘောထားအမြင်ဖြစ်ပါတယ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်တင်ဆက်တဲ့အခါမှာပြည်ဆောင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာဘက်ကတင်သွင်းလာတယ်လို့ယုံကြည်ရတဲ့ဒေါ်လာတန်90နီးပါးတန်ဖိုးရှိတဲ့မူရစည်းဝါးတွေထိုင်းနိုင်ငံမှာဖမ်းဆီးရမိတဲ့တရင်ပါဝင်မြန်မာပြည်ကပေးစာဦးစီစုအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြတရင်များစားတဲ့ပတ်စင်ကဏ္ဍတွေတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာတရင်တွေကိုဒေါ်ခင်မျိုးတက်နဲ့ကိုချိုချိုသိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
Pittsburgh က Tree of Life ဂျူးဖျားကျောင်းမှာစနေနေ့ကဖြစ်ပွားခဲ့တဲ့လူ17ဦးသေဆုံးရတဲ့ပြစ်ခတ်မှုမှာတန်တရားရှိသူကဂျူးဆန့်ကျင်ချင်းချောက်မှုတွေအော်ဟစ်ပြောဆိုပြီးမှတနက်နဲ့ပြစ်ခတ်ခဲ့တာမို့ဒါအမုန်းတရားအခြေခံပြီးဂျူးလုံနဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြစ်မှုဆိုင်ပြစ်ခတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကတနင်္ဂနွေနေ့မှာပြောပါတယ်တန်တရားရှိသူအသက်46နှစ်ရွယ် Robert Gregory Bowers ဟာ AR-15 rifle တနက်နဲ့တနက်ငယ်3လက်ကိုကန်ဆောင်ထားပြီးတော့သူဟာဂျူးတွေအလုံးကိုတေးစီလို့တဲ့ဆန္ဒရှိကြောင်းနဲ့ဂျူးတွေဟာအမေရိကန်နိုင်ငံသားတွေပေါ်မှာ genocide လူမျိုးရုံးတက်ဖြတ်မှုတွေကျူးလွန်နေတယ်လို့သတ်မှတ်သူဖြစ်ကြောင်းဆွဲချက်ထဲမှာဖော်ပြထားပါတယ်။ Hebrew Immigrant Aid Society လို့ဂျူးဒုက္ခသည်ကယ်ဆယ်ကူညီ agency ကနေသူ့လူတွေကိုတတ်မဲ့နိုင်ငံခြားသားတွေကို American ပြည်ထောင်စုထဲခေါ်သွင်းနေတဲ့အတွက်ကိုယ့်လူတွေအသက်ခံရခြင်းအထိစောင့်မနေတော့ဘဲသွားပြီးတတ်တော့မှာဖြစ်ကြောင်း Bowers ကသူ့တနက်နဲ့သွားမှာဖြစ်ခင်မိနစ်ပိုင်းအလုံးမှာပဲ online မှာတင်ခဲ့တာဖြစ်ပါတယ်။အခုပြစ်ခတ်မှုအတွက်အမုန်းတရားအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်နေကင်တွဲဆောင်ရွက်နေကြောင်းပင်ဆယ်ဗေးနီးယားပြည်နယ်အနောက်ပိုင်းကတရားရုံးရှိနေ Scott Brady ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တိဆုံးသူတွေကအသက်54နှစ်ကနေ69နှစ်အရွယ်အမျိုးသား10ဦးနဲ့အမျိုးသမီး3ဦးဖြစ်ပြီးရဲ4ဦးအပါအဝင်6ဦးဒဏ်ရာရပါတယ်။ Bowers ကတော့ပြစ်ခတ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။သူကတနက်တန်းအများပြားနဲ့ဆင်းုံတင်ထားပြီးသူ့ရဲ့အခြေအနေကကောင်းမွန်တယ်လို့အာနာဘန်တွေကပြောပါတယ်။
သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပေါက်ကွဲစီနိုင်တဲ့ပစ္စည်းတွေပါတဲ့အထုပ်73ဒုတ်တဲ့မနေ့ပေးပို့ခဲ့တယ်လို့ဆက်ဆွဲခံထားရသူအသက်56နှစ်အရွယ်စီဇာဆေးရော့ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်ရုံးထုတ်မှာဖြစ်ပါတယ်။ရာဇဝမှုကျူးလွန်မှုတွေနောက်ခံမှတ်တမ်းနှစ်ပေါင်းများစွာရှိထားသူဆေးရော့ကသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးသူ့ရဲ့ကားပရင်းမှန်တွေမှာသမ္မတထရမ့်ကိုထောက်ခံကြောင်းပြတဲ့စတစ်ကာတွေသမ္မတထရမ့်ရဲ့အတိုက်ခံပုံတွေပေါ်မှာတနက်ပြတ်မှတ်ပုံပါတဲ့စတစ်ကာတွေအပြည့်ကတ်ထားတာကိုတွေ့ရပါတယ်။စရိတ်ကားတစ်ဆင့်ပါဆယ်ဒုတ်တွေပို့တာတရင်မတ်တပတ်လုံးစက်တိုက်ဖြစ်ပြီးတဲ့နောက်မှာစုံစမ်းစစ်ဆေးသူတွေသူ့ကိုဖမ်းမိလိုက်တာပါသူပို့တဲ့အထုပ်တိုင်းမှာ6လက်မအရွယ် PVC ပိုက်တစ်လုံး၊နားရည်အသေးတစ်လုံးနဲ့ပေါက်ကွဲစီနိုင်တဲ့ပစ္စည်းတွေပါပါတယ်ဒါပေမဲ့အဲ့ဒီအထုပ်ထဲကတစ်ခုမှတကယ်တမ်းပေါက်ကွဲတဲ့အခြေအနေမရှိခဲ့ပါဘူးသူတို့လည်းပဲအဲ့ဓာတွေဟာအတုတွေမဟုတ်ဘူးလို့ FBI ညွှန်ကြားရေးမှူးကပြောထားပါတယ်သူအထုပ်ပေးပို့ခဲ့သူတွေထဲမှာသမ္မတဟောင်းဘရက်ကိုဘာမားဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နိုင်ငံတကာဝန်ကြီးရောင်းဟီလာရီကလင်တန်နဲ့သမ္မတဥပမာလက်ထက်အမျိုးသားလူမျိုးရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေပါဝင်ပါတယ်။သူ့အပေါ်ဆွဲဆိုထားတဲ့ပုံမှန်တွေအတွက်အပြစ်ရှိကြောင်းစီရင်ခံရရင်ဆဲရောက်ခါထောင်ဒဏ်250နီးပါးကြာခံရနိုင်ပါတယ်
။ American ပြည်ထောင်စုထဲကိုဝင်ရောက်ဖို့အတွက် Mexico နိုင်ငံကိုဖြတ်ပြီးတော့တရွေ့ရွေ့လာနေတဲ့ရွှေပြောင်းလူအုပ်တန်းကြီးကိုလုံးဝဝင်မလာဖို့အတွက် American အမိမေလုံခြုံရေးဌာနအကြီးအကဲ Christine Nelson ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ American နိုင်ငံထဲကိုမှန်ကန်တဲ့နှီးလန့်နဲ့တရားနှီးလန့်ကြကြဝင်ရောက်နိုင်ခွင့်ရှိနေကြောင်းနဲ့ဒီလိုဝင်ရောက်နိုင်ဖို့အတွက်သူတို့တွေဟာမက္ကဆီကိုနိုင်ငံတဲကိုရောက်နေချိန်မှာအမေရိကန်နိုင်ငံမှာနိုင်ငံရေးခုံလုံခွင့်အတွက်ပုံစံကိုဖြစ်ရမှာဖြစ်ကြောင်းဒါဟာတရားဥပဒေနဲ့အညီလောက်ဆောင်တာဖြစ်ကြောင်း Fox သတင်းဌာနနဲ့မေးမြန်းခန်းမှာ Miss Christine Nelson ကပြောပါတယ် American အရာရှိတွေကတနေ့ကိုလူပေါင်း 1500 ကနေ 1900 လောက်ထိနေဆက်ကျော်ဖြတ်ဝင်ရောက်ဖို့စူးစမ်းနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းနေရတာမို့ American နေဆက်ဒေတာတွေမှာပြဿနာတွေဖြစ်ပေါ်နေကြောင်းလည်းပြောပါတယ်ကာကွယ်ရေးဝန်ကြီး Jim Mattis က Pentagon အရာရှိတွေဟာ American တောင်ပိုင်းနေဆက်မှာတပ်သားရာပေါင်းများစွာခြားလိုက်ရင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးလှုပ်ဆောင်နေတယ်လို့ Prague ကိုအတော်လမ်းမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့လည်း Miss Christine ကပြောပါတယ်
ဒါနဲ့ဂျမောက်ခါရှော်ဂီအသက်ခံရတဲ့ဖြစ်ရပေါ်ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်မယ်လို့ဆော်ဒီအာရေဗျကကတိပေးထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဆော်ဒီနိုင်ငံခြားရေးဝန်ကြီးအက်ဒိုအယ်ဂျူဘီယန်နဲ့ဘာရီမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲ့လိုပြောတာပါ။ဆွေးနွေးပွဲပြီးမှာဝန်ကြီးမက်ဒစ်ကပွင့်လင်းမြင်သာမှုရှိဖို့ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့ဆွေးနွေးပါတယ်။ဝန်ကြီးဂျူဘီယန်ကလည်းဘာမှထွင်းချက်မထားဘဲလုံးဝသဘောတူပါတယ်လို့သတင်းနောက်တွေကိုပြောပါတယ်။ဒီလူသားမှုကြောင့်ဒေသတွင်မတည်မငြိမ်ဖြစ်သွားစေနိုင်တယ်ဆိုတော့ဆော်ဒီအာနာပိုင်းလေးကိုသူသတိပေးခဲ့တယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်။အသက်59နှစ်အရွယ်ဆော်ဒီတရင်တော့ခရှုဂီဟာဆော်ဒီနိုင်ငံမှာဩဇာကြီးလာတဲ့အင်ရှိမင်းသားမိုဟာမက်ဘင်ဆော်မန်ကိုဝေဖန်ပြောဆိုလို့ရှိသူဖြစ်ပြီး2019ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုကိုထွက်လာပြီးတော့နေထိုင်နေခဲ့တာပါ။တူရကီနိုင်ငံသူဇနီးလောင်းနဲ့လက်ထပ်ဖို့လိုအပ်တဲ့ဆော်ဝဲစရန်တွေယူဖို့အတွက်အော်တိုဘလာ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူးမြို့ဆော်ဒီကောင်စစ်ရုံးနဲ့ဝင်သွားပြီးတဲ့နောက်အသက်ခံရတာပါ။အစောပိုင်းမှာဆော်ဒီအာရေဗျကလုံးဝငင်းဆန်နေပြီးတဲ့နောက်မှာကောက်စီယုံနဲ့မှာခရှော့ဂီတည်ဆုံးသွားတယ်ဆိုတာကိုအတည်ပြုထုတ်ပြန်ပြီးစုံစမ်းစစ်ဆေးလာတာဖြစ်ပါတယ်
။ PUE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိ5မီတာ32 kHz 633 5မီတာ40 kHz 483 5မီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရံနဲ့ကုန်သွယ်ဆိုင်ရာပူးပေါင်းအဖွဲ့ဟာအောက်တိုဘာ28ရက်တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်နေ့အင်္ဂါနေ့မှာတော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချို့ဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ဥရောပသမဂ္ဂကနေဆုံးဖြတ်ဖို့ရှိနေတာပါ။ဥရောပသမဂ္ဂနိုင်ငံတကာရေးရနဲ့ကုန်သွယ်ရေးပူးပေါင်းအဖွဲ့ကအခုလာရောက်တဲ့မြန်မာခီးစဉ်အတွင်းသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးချိန်မှာဒီကိစ္စကိုဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုမရုပ်သိမ်းဖို့အတွက်ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကနေတောင်းဆိုထားတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်က VOA ကိုပြောပါတယ်။တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်ကိုသာမကအထက်ချုပ်အလုပ်သမား၄သိန်းလောက်ကိုပါထိခိုက်လာနိုင်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဆိုင်ဥရောပသမဂ္ဂအတံမှတ်ကြီးခရစ်စတင်းစမစ်ကတော့မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကို EU ဥရောပသမဂ္ဂဘက်ကရုပ်သိမ်းမယ်မရုပ်သိမ်းဘူးဆိုတာဟာဆုံးဖြတ်ချက်တော့တစုံတရာမှမချရသေးတယ်လို့ရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းလည်းမကြသေးခင်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းကမ်းမှာပြောပါတယ်အထက်ချုပ်လုပ်ငန်းမှာအလုပ်သမား၄သိန်းဝန်းကျင်ရှိပြီး60ရာနှုန်းကျော်အမျိုးသမီးတွေပါ2003ခုအရေးယူတန်းခတ်မှုဖန်ပြီးနောက်ပိုင်းဒီလုပ်ငန်းဟာအတော့ကျဆင်းသွားခဲ့တာဖြစ်ပြီးအခုမှပြန်ပြေးနယ်လန်ထူစားအခြေအနေဖြစ်ပါတယ
်ဒီလူလင်ကနိုင်ငံမှာသမ္မတကအရင်ဝန်ကြီးချုပ်ကိုထုတ်ပြလိုက်ပြီးဝန်ကြီးချုပ်သစ်ခံထားလိုက်ပြီးတဲ့နောက်နိုင်ငံရေးကြတဲ့နဲ့ရင်ဆိုင်နေရပြီးတနင်္ဂနွေနေ့ကတော့ကိုလံဘိုမြို့တော်မှာတနတ်ဖြစ်ခံမှုအတွင်းလူ3ယောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်သမ္မတမာသရီပါလာဆီရီစီနာကိုထောက်ခံသူတွေကလောင်စာစီဆိုင်ရာဝန်ကြီးအာဂျူနာရနာတွန်ကာကိုဝိုင်းပြီးချင်းချောက်ကြတဲ့အတွက်ဝန်ကြီးရဲ့ကိုယ်ရံတော်တွေကတနက်နေ့ပြတားစီတာမှာ၃ဦးတန်ရရသွားတာပါဝန်ကြီးရနာတွန်ကာဟာဖြုတ်ချခံရတဲ့ဝန်ကြီးချုပ်ရာနီဝီခရမစင်ကီကိုအခိုင်အမာထောက်ခံသူတူဖြစ်ပါတယ်သမ္မတရနာတွန်ကာကဝန်ကြီးချုပ်ဝီခရမစင်ကီကိုတောက်ကြနေမှာဖြုတ်လိုက်ပြီးချင်းကလေးကဆိုရင်တနင်္ဂနွေကတနက်ပြခတ်မှုဖြစ်ရဟာပထမဆုံးပြင်းထန်တဲ့ရုံးဝန်းစံခတ်အခြေအနေဖြစ်ပါတယ်
England Premier League Leicester City ဘောလုံးအသင်းပိုင်ရှင်ထိုင်းဘီလီယနာတထေးကြီးဗီချိုင်စရီဝတ်နာနပရာဘာဟာစနေနေ့ကအရင်ရဟတ်ရင်ပြတ်ကြရမှာကွယ်လွန်သွားတဲ့အကြောင်းဘောလုံးအသင်းကတနင်္ဂနွေနေ့မှာတည်ဝင်ထုတ်ပြန်ကြေညာပါတယ်သူနဲ့တူရဟတ်ရင်ပေါ်မှာလိုက်ပါသွားသူကြံ၄ဦးစလုံးလည်းကွယ်လွန်သွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်စနေနေ့ Leicester City နဲ့ Hadas Fieldo King Power Queen နဲ့မှာကစားပြီးတဲ့နောက်မှာ Mr. Wichai လေရဟရင်နဲ့ပြန်တဲ့အချိန်မှာရဟရင်ပြန်တက်ပြီးတိတ်မကြခင်မှာပဲဘောလုံးခွင့်အနည်းကကားရထားရနေမှာရဟရင်ပြတ်ကျပြီးတော့မိလောင်သွားတာဖြစ်ပါတယ်။အသက်60ရဲ့ဘောလုံးအသင်းပိုင်ချန် Wichai ဟာ၄ဦးနဲ့လေးဦးဟာရဟတ်ရင်ပေါ်မှာလိုက်ပါသွားတာဖြစ်ပြီး9စလုံးတည်ဆုံးခဲ့ကြောင်းနဲ့ကျန်းရဲသူမိသားစုဝင်တွေအတွက်ဝမ်းနဲ့ကြေကွေးရကြောင်းအသင်းရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Mr. Wichai တဲ့အောက်မေပွဲအခမ်းအနားကိုအောက်တိုဘာ30အင်္ဂါနေ့မှာ King Power အားကစားရုံနဲ့မှာ7:00 မှာကျင်းပမှာဖြစ်ပါတယ်။ England Premier League ဖလားပွဲရဲ့အင်္ဂါနေ့ပွဲစဉ်နှစ်ခုကိုတော့ရွှေ့ဆိုင်ထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။စနေနေ့ညရဟတ်ရင်ပြတ်ကျရနေရာကို Leicestershire ရဲ့အရှိ Midlands အရက်ကအရေးပေါ်လူနာတင်ဌာနနဲ့ Leicestershire မိသားနဲ့ကယ်ဆယ်ဖွဲ့တွေအားလုံးရောက်ရှိလာပြီးတုံ့ပြန်ဆောင်ရွက်ပေးခဲ့တယ်လို့ဖြစ်ပေါ်တဲ့အကြောင်းရင်းသိရဖို့ AAIP လေကြောင်းမတော်တဆဖြစ်မှုဆိုင်ရာစုံစမ်းရေးဌာနကဥဆောင်ပြီးတော့ဆက်လက်စုံစမ်းနေပါတယ်။
England Premier League ပွဲစဉ်တစ်ဆယ်ကိုတနင်္လာနေ့ကဆက်ကစားကြတာမှာ Chelsea က Burnley ကိုအဝေးခွင့်မှာ 4-0 ပြန်နိုင်ရပြီး Manchester United က Everton ကိုအိမ်ခွင့်မှာ 2-0 နဲ့နိုင်ရပါတယ်။ Old Trafford ခွင့်မှာကန်တဲ့ Manchester United ပွဲကိုထိုင်းနိုင်ငံကြောက်ကူထဲမှာပိတ်မိနေခဲ့ပြီးပြန်ကဲထုတ်ထားတဲ့တောဝက်ဘောလုံးသင်းကထိုင်းကျောင်းသားလေးတွေလည်းသွားကြည့်ခွင့်ရကြပါတယ်။တနင်္လာနေ့ကပဲကစားတဲ့ Crystal Palace နဲ့ Arsenal ပွဲကတော့တစ်ဖက် 2-0 စီနဲ့တည်ရကြပါတယ်။ပွဲစဉ်တစ်ဆယ်ကိုကစားဖို့နောက်ဆုံးကြံတဲ့ Spurs နဲ့ Man City ပွဲကတော့တနင်္လာနေ့မှာကစားကြပါမယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. ထိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတော့ပါအခုရေဆုံးတော့သတင်းလွှာတစ်ပုဒ်ကိုနားဆင်ကြပါမယ်ထိုင်းနိုင်ငံမှာမူရစီဝါနှိမ်နှင်းရေးစီမံချက်ချပြီးတော့လှုပ်ဆောင်နေတာကြောင့်နိုင်ငံအတွင်းခိုးသွင်းလာနေတဲ့မူရစီဝါအမျိုးမျိုးကိုအရေးအတွက်မြောက်များစွာဆက်တိုက်ဖမ်းဆီးမိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအယုဒိယပြည်နယ်ထဲမှာကာလာပေါင်စည်အမေရိကန်ဒေါ်လာ66တန်းကျော်တန်ဖိုးရှိတဲ့မူရစ်စည်းဝါးတွေဖမ်းမိလိုက်ပါသေးတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေတဆင့်ဝင်ရောက်လာတာလို့ထိုင်းတာဝန်ရှိသူတွေကပြောတဲ့အဲ့ဒီမူရစ်စည်းဝါးတွေဟာမြန်မာနိုင်ငံဝတီတာတောင်ပိုင်းကထုတ်လုပ်တာဖြစ်တယ်လို့လည်းဆိုပါတယ်။ VOA ရဲ့ထိုင်းအခြေစိုက်သတင်းတော့မအေးမှအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။၆ဘိန်းကားကြီးနဲ့အပြည့်တင်လာတဲ့မူရစ်စည်းဝါးတွေကိုထိုင်းနိုင်ငံအယုဒိယပြည်နယ်ထဲမှာဖမ်းမိခဲ့တဲ့အကြောင်းအော်တိုဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ခလက်ကီရဲ့စီရီဘူရာခန်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
။ခရီးဘုံကြောင့်ကောင်းတယ်လို့ကြံတယ်ခန်းကကျော်ကျင်းရိုင်းကျော်ကျင်းတော့ကံ
။ဒီမူရစ်ဆေးဝါးတွေဟာအရင်အယုဒ္ဓယာမှာဖမ်းမိခဲ့တဲ့ ice လို့ခေါ်တဲ့မူရစ်ဆေးကီလို900မီတာနဲ့ဆက်ဆက်နေတဲ့အကြောင်းစတင်ပြောဆိုခဲ့ပြီးအခုမိတဲ့စိတ်ကြွဆေးပြားအရေးအတွက်ဟာ10တန်း3သိန်း3000ice kilo 100နဲ့တခြားမူရစ်ဆေးပါဝင်ကာလာတန်ဘိုဘတ်တန်ပေါင်း 2200 တန်ဘိုးရှိတဲ့မူရစ်ဆေးဝါးတွေဖမ်းမိခဲ့တာလို့ဆိုပါတယ်မူရစ်ဆေးတွေဟာ9-3လုံးတစ်စိတ် Y1 တစ်စိတ်တွေရိုက်နှိပ်ထားပြီးဒီစိတ်ကြွဆေးတွေဟာတောင်ပိုင်းဝါလူမျိုးစုတွေထိန်းချုပ်ထားတဲ့မြေကနေလာတာဖြစ်တယ်လို့အဲ့ဒီကနေထိုင်းတောင်ပေါ်တိုင်းရင်းသားတွေကတည်ဆောင်လာပြီးထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာတာလို့လဲဆိုပါတယ်အဓိကကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေဝင်ရောက်လာတဲ့အကြောင်းကိုပြောသွားပါတယ်မူရစ်ဆေးဝါးတွေကိုလမ်းပန်းပီနယ်လိုင်စင်နံပါတ်ပါတဲ့ကုန်တင်ကားအဖြူအောင်ကြီးထဲမှာတည်ဆောင်လာတာဖြစ်ပြီးအယုဒ္ဓယာပီနယ်ထဲမှာအော်တိုဘာလ28ရက်နေ့ညကဖမ်းမိခဲ့တာပါအသက်32နှစ်အရွယ်မောက်သူထိုင်းနိုင်ငံသား98ရဲ့ဝန်ခံချက်မှာတော့သူဟာချင်းရိုင်ဒေသမှာနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားတွေစီကနေအချင်းကိုဘတ်ငွေ2000ခွဲနဲ့အခချင်းငွေယူပြီးတဲဆောင်ပေးနေတာလို့ဆိုပါတယ်။ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီလောက်များတဲ့မူရစ်ဆေးဝါးတွေကိုအခချင်းငွေနည်းနည်းပပယူပြီးတဲဆောင်ပေးတာမဖြစ်နိုင်ကြောင်းသုံးသပ်ခဲ့ပြီးတရခန်ကားမောင်းသူဟာကိုပိုင်ကုန်တင်ကားကြီးတွေပိုင်ဆိုင်တာတွေကိုစစ်ဆေးတွေ့ရှိရတဲ့အတွက်တရခန်ရဲ့ပိုင်ဆိုင်မှုတွေကိုအားလုံးစစ်ဆေးပြီးသိမ်းဆည်းသွားမှာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။ရဲဘော်ချုပ်ကြီးခလန်ကီရဲ့ပြောဆိုသွားတာကတော့အခုလိုဖမ်းဆီးနိုင်ခဲ့တာဟာမူရစ်ဆေးဝါးဘေးကပ်စိုးကြီးကိုအပြတ်နိုင်နေမယ်ဆိုပြီးချမှတ်ထားတဲ့ထိုင်းဆိုရရဲ့မူဝါဒအတိုင်းဆက်လက်လှုပ်ဆောင်နေတာဖြစ်တဲ့အကြောင်းမိမိတို့ရဲတပ်ဖွဲ့အနေနဲ့လည်းပြတ်သားတဲ့ဥပဒေတွေချမှတ်ပြီးဆက်လက်စုံစမ်းဖော်ထုတ်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးကြီးတန်ပေါင်း260ကျော်ရှိသွားပြီဖြစ်ပါတယ်ရှင်
မအေးမှာသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့တင်ပြပေးမှာကတော့မြမအကြီးစုနေကမှဖြစ်ပါတယ်နိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျာပြတ်ရွေးကောက်ပွဲဟာ2020ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေပေါ်လူလူထောက်ခံမှုကိုစမ်းသပ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်ကြပါတယ် လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်လူလူရဲ့သဘောထားကိုလည်းစစ်တမ်းကောက်ယူတာလို့လည်းယူဆနိုင်တယ်လို့ကိုယ်စားလှယ်လောင်းတွေကိုဘလို့ရွေးချယ်ကြသလဲဆိုတဲ့စံသတ်မှတ်ချက်တွေနဲ့တိုင်းတာနိုင်မှာဖြစ်တယ်လို့ဆိုကြပါတယ်။လူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပြည်သူပါတီဒုတိယခေါင်းဆောင်ဖြစ်တဲ့ဦးရဲနိုင်အောင်တို့နဲ့ကိုသိန်းတိုက်ဦးတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ။
ဟုတ်ကဲ့ပြည်သူ့ဝင်ငွေဝင်ပေးတဲ့ဒီပေါင်းဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြည်သူ့ပါတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ပြည်သူ့ဝင်ငွေဝင်ပေးတာကျေးဇူးတင်ပါတယ်အခုကျွန်တော်တို့ပြည်သူ့ဝင်ငွေတဲ့အချိန်ကလည်းနိုဝင်ဘာလ3ရက်နေ့ဒီဂျာပြတ်ရွေးကောက်ပွဲတွေကျင်းပတော်မယ့်အချိန်မြန်မာနိုင်ငံမှာဒီလစ်လက်နေရာ73နေရာအတွက်လွတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားပါတီတွေနောက်တခြားနိုင်ငံရေးပါတီတွေနဲ့သတိပုဂ္ဂလကိုယ်စားလှယ်တွေစုစုပေါင်း60ကျော်69ရောက်ရှင်ပြိုင်တော့မယ့်အခြေအနေပေါ့နော်ဒီအခြေအနေမျိုးနဲ့တိုက်ဆိုင်တော့ဥအောင်မိုးစောကိုပထမဆုံးစမေးခြင်းပါတယ်ဒီဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပေါင်းသစ်ဒီမိုကရက်တစ်ပါတီအနေနဲ့ဘာတွေပြင်ဆင်ထားပါသလဲဘယ်နေရာမှာဝင်ရောက်ရွေးချယ်ဖို့အစီအစဉ်ထားပါလဲခင်ဗျ
ကျွန်တော်တို့တော့ဟိုတနေ့အားပဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ကျွန်တော်တို့အဓိကတော့မြင်းကြမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာပေါ့အဲ့နေရာမှာကျွန်တော်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်2015ရွေးကောက်ပွဲတုန်းကလည်းမြင်းကြမှာတခါရှင်ပြိုင်ခဲ့ဘူးလေနော်ဒါဒုတိယအကြိမ်ပေါ့နော်ပြည်သူ့ပါတီကတော့ဥက္ကကိုကြီးတို့အဲမကြသေးခင်တုန်းကအဲစပြီးတော့တီထောင်တရားဝင်မပုံတင်နေတဲ့ပါတီပါဒီဂျာပြတ်ရွေးကောက်ပွဲမှာရောပြည်သူ့ပါတီအနေနဲ့ဘယ်လိုကြိုတင်ပြင်ဆင်တာမျိုးတွေရှိပါလဲခင်ဗျ
တကယ်တမ်းပြောရင်ကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကတော့ပြည်သူ့ပါတီရဲ့ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ကဝေခွင့်မရှိဘာလို့ဆိုကျွန်တော်တို့မှတ်ပုံတင်ခွင့်ကြတဲ့အချိန်မှာကိုယ်စားလှယ်လောင်းတင်သွင်းရမယ်နောက်ဆုံးတတ်မှတ်ချက်ကိုနောက်ဆုံးရက်တတ်မှတ်ချက်ကိုကျော်သွားပြီအဲ့ဒါကြောင့်ကျွန်တော်တို့ကသို့တော့ဒီဂျာပြတ်ရွေးကောက်ပွဲဒီ2020မတိုင်ခင်နောက်ဆုံးလုပ်တဲ့ဂျာပြတ်ရွေးကောက်ပွဲဖြစ်ဖို့ပြားတဲ့အတွက်ကျွန်တော်တို့ပါတီအနေနဲ့ရွေးကောက်ပွဲအတွေ့အကြုံတွေရအောင်နောက်ရည်ရွယ်ချက်တစ်ခုကတော့ဒေသကိုကိုစားပြုတဲ့เนาะအထူးသဖြင့်လူငယ်ပေါ့ဒီလိုကိုယ်စားလှယ်မျိုးတွေရှိရဆိုရင်ဒါဒီလိုကိုယ်စားလှယ်မျိုးတွေအားပေးမယ်ဆိုရဲမူဝါဒလည်းရှိတယ်တော့ဒီမူဝါဒနဲ့အညီကျွန်တော်တို့ဒီမင်းဘူးတိုင်းဒေသကြီးအမှတ်1မဲဆန္ဒနယ်မှာတင့်တော်တဲ့ကိုသိန်းထက်ဝေဆိုတဲ့လူငယ်တယောက်တွေ့တဲ့အတွေ့ဒါသူကတတိပုဂ္ဂလအနေနဲ့ဝေနေဆိုတာကိုကျွန်တော်သိရတဲ့အတွေ့ဒီတတိပုဂ္ဂလကိုယ်စားလှယ်ဦးသိန်းထက်ဝေရဲ့အောင်နိုင်ရေးကိုကျွန်တော်တို့ပါတီကနေပြီးတော့ဝိုင်းရံအားပေးနေပါတ
ယ်ဟိုနိုင်ငံရေးအရာဒါတော့ဟိုဗကတိအစီအရာပေါ့လေ NLD ပြည်သူ့ဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်ပေါ်မှာလူတွေရဲ့ထောက်ခံမှုဟိုအရင်ရွေးကောက်ပွဲတွေမှာလည်းအပြည့်အဝရှိခဲ့တာသူတို့ထောက်ခံမှုတွေပြခဲ့တာတွေရှိပါတယ်အဲ့တော့ဒီကိုသက်ဆိုင်ရာရွေးကောက်ပွဲဝင်တဲ့နေမြေဒီမှာလူစုကရောတကယ်တမ်းကိုပါတီကိုမဲဆန္ဒပေးနိုင်တဲ့အနေအထားမျိုးတွေတွေ့ရပါသားခင်ဗျ။ဟ
ိုကျွန်တော်တို့တလားကြော်ကြော်နှစ်လားလောက်ပေါ့နော်ကျွန်တော်တို့ကမ်ပိန်းလုပ်ပြီးတဲ့အခါကျတော့ကျွန်တော်တို့နဲ့ပတ်သက်လို့ဒီမြို့ပေါ်လူစုရဲ့အတန်နဲ့လူစုရဲ့အတန်ကကျွန်တော်တို့နဲ့ပတ်သက်လို့စိတ်ဝင်စားမှုအများများလာလို့ပြောလို့ရတယ်။အဲ့မှာကျွန်တော်တင်အချက်နှစ်ချက်သုံးချက်ရှိရလို့ကျွန်တော်တင်တယ်ဒီတစ်ချက်က2015ပြီးကြရအခုချိန်ထိ3နှစ်နီးပါးပေါ့အဲ့ data မှာရှိတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ performance အဲ့ဒါကိုသူတို့ data လူလူကအသိဆုံးပဲဒါတစ်ခုပေါ့ဒုတိယတစ်ခုကဘာလဲဆိုကျွန်တော်တို့ရှင်ပြိုင်နဲ့ကျွန်တော်တို့ကိုယ်စားလှယ်နောက်ကျွန်တော်တို့ကိုယ်စားလှယ်ရဲ့ team ပေါ့ဒီ team ကဒီ data အပေါ်မှာသူမဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘယ်လောက်ထိထက်ထဲဝင်လုပ်ခဲ့တယ်လဲဘယ်လောက်သူတို့ data ရဲ့လူလူအပေါ်မှာတကယ်ပဲဟိုရက်ခံပြီးတော့စူးစမ်းခဲ့တယ်လဲဆိုတော့အဲ့ဒေတာလူလူကအသိဆုံးပဲ
ဟိုသက်ဆိုင်ရာကိုယ်စားလှယ်ရဲ့ဒီဒေတာအပေါ်မှာဘယ်လောက်ထိလွန်မိုးနိုင်လဲသူ့ရဲ့ဩဇာရှိမှုပေါ့နော်ဦးရနိုင်အောင်ဘယ်လိုသုံးသပ်ပါလဲခင်ဗျာ
ဦးရနိုင်အောင်လို့စိတ်ဝင်စားစရာကောင်းတာတော့ကိုအောင်မိုးစောတို့ရဲ့ဒီလူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အနေထားနဲ့ကျွန်တော်တို့ဝိုင်းရံအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်အနေထားလေးတူတာလေးရှိနံပါတ်1အချက်လူငယ်ဖြစ်တယ်နံပါတ်2အချက်သူကဒီဒေတာရဲ့အကျိုးအတွက်ကိုပရာဟိတလုပ်ငန်းတွေဆောင်ရွက်ခဲ့အဲ့တော့ဒီဒေတာကဒီလူငယ်အပေါ်မှာကောင်းကောင်းအတိမတ်ပြုတယ်လူငယ်ဖြစ်တော်ညာလေလေးစားတယ်เนาะအဲ့တော့သူအတိုင်းဝိုင်းလေးရာရှိထားပြီးသားဖြစ်တဲ့အတွက်လူတို့ရဲ့ဒီကိုယ်စားလှယ်နဲ့ပတ်သက်မဲဆွယ်စည်းရုံးခေါ်ပြောမှုအပေါ်တုံ့ပြန်ချက်တည်အရန်အားကောင်းတယ
်ဟိုရုပ်ောက်ဝင်နိုင်နေမနိုင်ဘူးဆိုတော့ဦးရနေအောင်ပြောသလိုပဲရုပ်ောက်ဝင်မှာအဖြေထွက်မယ်ဒါပေမဲ့ရွေးကောက်ပွဲမှာနိုင်ခဲ့သည်ထားအောင်တော့ကျွန်တော်တို့ကပြည်ထောင်စုလွတ်တော်အတွင်းမှာ ဒီနယ်လွတ်တော်တွေအတွင်းမှာအပြောင်းလဲတွေဖြစ်လာလို့ဆိုလို့ရှိရင်ပါတီရဲ့အသံပါတီရဲ့ကိုယ်စားလှယ်လောင်းတွေလိုပါတယ်အခုကမြေစံခံပြူသဘောမျိုးဟိုမှာတဦးတယောက်ကိုယ်စားလှယ်လောင်းတယောက်စီပဲထည့်ပြီးတော့ရှင်ပြန်ရတာမျိုးဆိုတော့အနိုင်ရခဲ့ရင်ရောတကယ်တမ်းနိုင်ငံရေးပါတီကြီးတွေကြားမှာကိုယ်ပါတီရဲ့အသံလွှမ်းမိုးနိုင်မှုထိရောက်နိုင်မှုရှိပါမှာခင်ဗျ
ာမကျွန်တော်တို့အနေနဲ့ဆိုရင်တော့ကျွန်တော်တို့ရည်ရွယ်တာပေါ့နော်ကျွန်တော်တို့ရည်ရွယ်တာကတော့ဟုတ်ပြီကျွန်တော်တို့ဒီရွေးကောက်ပွဲမှာကျွန်တော်တို့နိုင်ခဲ့ရင်ကျွန်တော်တို့တနေရာရမှာပြည်သူလွတ်တော်ကြီးအနိုင်ဆုံးအဆင့်ဒီမြင်းကြံနယ်မှာရှိတဲ့တရားမမျှတမှုတွေပေါ့နော်ဟိုစီဝင်လိုကိစ္စမျိုးတွေကဟိုတချို့လိုကပွင့်လင်းမြင့်တာမှုမရှိတဲ့ဟာတွေတချို့ဟိုပေါ်ပါဝါအပူစလုပ်နေတဲ့ကိစ္စမျိုးတွေနယ်တွေမှာခုနလိုဟိုခြေလက်ပြည်သူတွေခံစားနေရတဲ့ဒုက္ခမျိုးတွေဒီဟာတွေကိုတည်တည်ချာချာ focus ထားပြီးတော့တစုံတရာတော့ထိန်းချိနိုင်လိမ့်မယ်လို့ထင်တယ်ဟုတ်တယ်တစ်ခုလုံးအပြောင်းလဲကိစ္စလွတ်တော်တဲ့မှာကိုတယောက်တည်းတော့ပြောဖို့ဆိုဖို့နည်းနည်းခက်လိမ့်သို့တော့အနေဆုံးအဆင့်တော့မေကွန်းတော့ထုံနိုင်တယ်ပဲ။ဟိုကျွန်တော်တို့ပို့ပြီးတော့အာယုံထားတာကဒီမြင်းကြံတဲ့မှာတစုံတရာနော်လက်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်အလုပ်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်စေုံစေကန်းကိစ္စတွေပဲဖြစ်ဖြစ်နော်အာဏာပိုင်တွေ abuse လုပ်တဲ့ကိစ္စတွေပဲဖြစ်ဖြစ်ဒီကိစ္စတွေမှာတစုံတရာတရားမျှတတဖြစ်လာဖို့အတွက်ကိုဒီလွှတ်တော်ကိုယ်စားလှယ်ကမရှိပြီးသားဦးနော်ဥပဒေစီမင်းစည်းကမ်းတွေနဲ့အညီထိန်းချိနိုင်လိမ့်မယ်လို့ကျွန်တော်ယူဆရတယ်ဒါဆိုရင်ကျွန်တော်2020အတွက်ကျွန်တော်ကျင်းသေးပေါ့ဟုတ်ဒီနေ့မှာကျွန်တော်၄နှစ်ရှိရင်၄နှစ်အောင်ကျွန်တော်ဝင်ပြန်လို့ရမယ်အနေထားဖြစ်တယ်ဒါကကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဂျီလူပါတီရဲ့အတန်အနေနဲ့ရောတကယ်လို့ဒီကိုယ်စားလှယ်လောင်းတယောက်ထဲနဲ့လွှမ်းမိုးနိုင်မှမလားအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ချက်မျိုးထားပါလဲခင်ဗျ
တကယ်တမ်းပြောရရင်ကျွန်တော်တို့ရဲ့ရည်မှန်းချက်ကရည်ဘူးအားအဖြစ်အဲဒါကျွန်တော်တို့ကဒါ mid term ပေါ့ဒါဒီ NLD အစိုးရရဲ့ဂျာကာလာမှာရွေးကောက်ပွဲလုပ်တဲ့အတွက်စောစောကလည်းကိုအောင်မိုးစောပြောသွားတယ်ဒီရွေးကောက်ပွဲမှာလူထုကလက်ရှိအစိုးရရဲ့စမ်းဆောင်မှုအပေါ်เนาะခေါင်းဆောင်မှုအပေါ်ဘယ်လိုထင်ဟတ်တယ်လဲဒါလည်းတစ်ချက်ပါဒါအချက်တစ်ချက်ပေါ့နောက်တစ်ချက်ကကျွန်တော်တို့လူထုဂျာမှာပြောဆိုဆွေးနွေးနေရရှိတယ်တခုကပါလဲဆိုတော့ဒီအရေးကြီးရဲ့အချက်ကပါလဲဆိုတော့တကယ်သာကိုယ်စားလှယ်လောင်းတယောက်တည်းတကယ်လည်းအရေးချင်းရှိရဲ့သူ့ရဲ့ဒေတာကိုလည်းအကျိုးပြုနိုင်တယ်ဒေတာအနေနဲ့တိုင်းပြည်ကိုလည်းအကျိုးပြုနိုင်တယ်ဆိုရင်လူတူးကမဲပေးမလားမပေးဘူးလားဆိုတော့ပြောချင်တဲ့ဘောက NLD ကိုကြော်လွင်ပြီးတော့ဒီလိုကိုယ်စားလှယ်မျိုးကိုလူတူးကမဲပေးမလားမပေးဘူးလားဆိုတော့ကျွန်တော်တို့ကအချင်းချင်းပြောဆိုနေရရှိတယ်အဲ့ဒါနဲ့ပတ်သက်ရင်အယူအဆတချို့ကလည်းပေးမယ်ပြောတယ်တချို့ကလည်းမပေးဘူးပြောတယ်သို့တော့ကျွန်တော်တို့မှာဘယ်ဘက်ကမှအထောက်အထားမရှိဘူးအခုကျွန်တော်တို့ရွေးကောက်ပွဲဝင်လိုက်တဲ့အတွေ့ဒီတို့အငင်းပွားမှုနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအဖြေတစ်ခုထွက်လာဆိုတာတကယ်သာကိုယ်စားလှယ်လောင်းတယောက်ဒီဒေသကိုလည်းအကျိုးပြုတယ်အမှန်တကယ်လည်းကိုစားပြုတယ်ဆိုရင်မဲပေးမယ်ဆိုရင်လူတို့ရဲ့ဘယ်လိုမဲပေးမဲဆိုရဲလူတို့ရဲ့ဆုံးဖြတ်ပုံကအပြောင်းလဲဖြစ်သွားပြီဆိုရဲခါကိုညွန်ပြနေတဲ့အတွက်ကျွန်တော်တို့က2020အလားအလားပြည်သူလူထုကဘယ်လိုမဲပေးမဲဆိုရဲအလားအလားကိုကျွန်တော်တို့မှန်းလို့ရအဲ့တော့ကျွန်တော်တို့ကအဓိကဒါကိုလဲသိချင်တယ်နော်အဓိကလူတို့ကဒီလူတို့ကကိုယ်စားလှယ်လောင်းတွေကိုရွေးတဲ့အခါမှာဘယ်လိုစံပေတန်နေနဲ့ရွေးမလဲဆိုတာကိုဒီရွေးကောက်ပွဲကတစ်ချက်ပြနိုင်တယ်နောက်တစ်ချက်ကလက်ရှိအစိုးရရဲ့ performance နဲ့ပတ်သက်လို့ဒူဒူကဘလို့နော်ဘလို့ဆုံးဖြတ်တယ်ဘလို့သုံးသက်တယ်ဆိုလေဖော်ပြမယ်လို့ကျွန်တော်အဲ့လိုပဲယူဆ
အဲ့တော့ဒီမဲဆွယ်စည်းရုံးတာအနေနဲ့ပတ်သက်လို့ဟိုနိုင်ငံရေးပါတီကြီးတွေနောက်ဒီအခြေကျနေတဲ့နိုင်ငံရေးပါတီကြီးတွေငွေအားလူအားသုံးနိုင်တဲ့ပါတီကြီးတွေနဲ့ရှင်ပြိုင်တဲ့အခါမှာညံ့ညတတ်တာကိုယ့်ဘက်ကလုံပိုင်ခွင့်ရပါရဲ့လားခင်ဗျ
ဟိုအခြေခံအားဖြင့်တော့လုတ်ပိုင်ခွင့်ရတယ်လို့ပြောရမယ်ဒါပေမဲ့ခုနကလိုငွေကြေးပါညာဆိုတော့ကျွန်တော်တို့ပေါ်မှာမူတည်ရပေါ့ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကတော့အားနေတာပဲနော်ငွေကြေးပါညာအရင်မြေကတော့သို့တော်လည်းပဲတကယ်ကျွန်တော်တို့တစ်လကျော်နှစ်လနီးပါးလုတ်တဲ့အခါကျတော့ဒီတစ်လနှစ်လလောက်အတွင်းမှာကျွန်တော်ငကူကအဲ့လောက်ထိမျှော်မှမတားဘူးဒီကျွန်တော်မြင်းကြံဆိုလို့ရှိရင်ကျေးရအုပ်စုဟိုအားလုံးပေါင်း58အုပ်စုလာမသိရှိတယ်ကျေးရပေါင်းတရားကျော်တရား200နီးပါးရှိမယ်လို့ကျွန်တော်တင်တယ်ဆိုအဲ့လောက်ရှိတဲ့နယ်နောက်တော့ eligible voter တွေမဲ့2,000-2,000ကျော်ရှိတယ်ဆိုအကြီးကြီးပဲ
ဟုတ်ကဲ့
ဆိုတော့အဲ့ဒီ data မှာဒီတလားကျော်အတွင်းမှာကျွန်တော်တို့ရုံ90လောက်ကျွန်တော်တို့ဖွင့်နိုင်တယ်ဒါဒီကျွန်တော်တို့ campaign လုပ်တဲ့ဟာအတွင်းမှာအဲ့ဒါတစ်ဖက်ကပါလူလူရဲ့စိတ်ဝင်စားမှုပေါ့နော် ဲ့ဒါကိုကျွန်တော်လည်းတော့တွေးရတယ်လူလူကခုနလိုကျင်းတည်တဲ့ငကူဝန်ပါတီတခုလည်းပဲသူတို့စိတ်ဝင်စားတာဖြစ်တယ်ကျွန်တော်တေချာစီယုံရေးလုပ်တဲ့အခါကျတော့ကျွန်တော်တို့လည်းစိတ်ဝင်စားရတယ်ဆိုပြီးတော့အထူးသဖြင့်တော့ကျေးပါ50လောက်မှာကျွန်တော်ရကြေးဆိုင်ဘုတ်တွေတင်လိုက်တယ်မျိုးပေါ်လူလူကလည်းတော်တော်လေးကိုစိတ်ဝင်တစားဖြစ်လာတယ်ဟိုဒီညမှာကျွန်တော်တခုပြောချင်တာကအာခုနဟိုမေကုန်းနဲ့ဆက်ဆက်လို့ပေါ့နော်ဟို2020အတွက်တည်းမဟုတ်ဘူးလက်ရှိနိုင်ငံရေးအခြေအနေပေါ့လက်ရှိအာဏာရပါတီလက်ရှိအစိုးရဒီအခြေအနေကိုတည်ချာချာကြီးတဲ့နယ်လို့ကျွန်တော်ထင်တယ်ဟိုကျွန်တော်ပို့မယ်လည်းလည်းပြောချင်တယ်သူက very very arrogant ဗဲနိုင်ငံရေးပါတီနဲ့မှပူပေါင်းဆောင်ရွက်မှုမရှိသလိုဖြစ်တယ်နောက်တစ်ခုကသူများအတန်ကိုနားမထောင်သလိုဖြစ်တယ်အကယ်၍များဒီရွေးကောက်ပွဲမှာတခြားပါတီတွေကိုမဲလူလူကမဲပေးလိုက်တယ်ဆိုရင်သူတို့တတိထားရတော့မယ်ကျွန်တော်တို့အဲ့လိုပြောချင်တယ်အဲ့ဒါကကျွန်တော်တိုင်းပြည်အတွက်အရေးကြီးရလို့ကျွန်တော်ထင်တယ်နော်ကျွန်တော်အဲ့ဒါလေးဖြည့်ပြော
ဟုတ်မဲဆွယ်စီယုံတဲ့အခါမှာဟောမြတ်မြတ်တတလောက်ခွင့်ရှိပါလားခင်ဗ
ျရှိတယ်ရှိတယ်လို့
ပြောရှိပါနော်ဘာမှဟုတ်ကန့်သက
်ဘာညာလဲဟိုလူပုဂ္ဂိုလ်တွေဆိုတဲ့အခါကျတချို့ကြညစ်တာလည်းရှိတာပေါ့ဗျာ
ဟုတ်ကဲ
့ဆိုတော့ဒါမဲ့အာဏာပိုင်တွေကညစ်တာတို့ကော်မရှင်ကညစ်တာတို့အဲ့လိုမျိုးတော့မတွေ့ရသေးပါ
ဘူး။ဦးရဲနေအောင်လို့ဒီမဲဆွဲစီုံတဲ့အခါမှာအခက်အခဲတွေ
တက်တလာမရှိပါဘ
ူး။အားလုံးကမြတ်မြတ်တတ
ရှိပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီမဲဆွဲစီုံမှုတွေကနေပြီးတော့လူလူကဘေးကျင်တဲ့သတင်းစကားပေါ့နော်။လူလူကဘေးကျင်တဲ့သတင်းစကားလို့ပြောမယ်ဆိုလို့ရှိရင်ဘာကိုအဓိကပြောမလဲ။ခုနအခက်အခဲတွေပဲလား
။ပြောရရင်တော့လူလူသည်သူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပိုကောင်းစေတဲ့အပြောင်းလဲမျိုးလိုလားနေပြောရရင်လက်တွေ့အနေထားကိုသူတို့ခြေနဲ့အားရမှုမရှိဘူးသူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပိုကောင်းတဲ့အနေထားတရက်ရလတ်တရက်ကိုမျော်လင့်နေရလို့ပြောနိုင်တယ
်မြမရေးစပနီကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတင်နာနေမနေ့ဖက်စီစဉ်နေကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကတော့မနေ့ဖန်အင်္ဂါညတရက်လေးတိုင်းစီစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအသိပေးပါရစေခင်ဗျာ
ရောရှိမြန်ဖျားဝန်ငယ်ရဲ့ထွေထွေကြဖြတ်ရွက်ောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မြောက်တဲ့ရွေးကောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါသလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေထားတွေကိုအခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူတွေတို့ရဲ့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမေးလိုတဲ့မိကွန်ကိုရဲ့အမြင်အယူစတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရှင်တို့ကိုကျေးဇူးပါတယ
်နောက်ပိုင်းအင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလိုသူတွေVOA ကိုည9နာရီမတန်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီပွဲအစီအစဉ်မှာဆိုရင်တော့အပတ်စဉ်ခဏတွေကိုနားဆင်ကြရမှာဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
mengla ba khnya khu su yi myama san no ji minute 6 nai kwe shi ba bi to da shin lo set le bi lo na sin ni ja da ga lo voa myama ban ye tanin na ni nan na khin season dutiya ban thau lin jet di ba phit par de let shi thau lin ni se meter line ni pyin lai lat meter 190 kilohertz 1509 ga ba do che bi lo thau lin ni ba bi khnya voa myama ban ye atan lwin jet di ko radio ne facebook ga ni a chain ne di pyin ni thau lin pe ni de lo voa ye website sa min na phit de bamis.voanews.com ma le Nasin, Pashu, Namaka. A good duty of my swain or the Rinza Sia Usido or me, Pibin don't the check. Cabatalwa, Tuja Sampia, the Remia, Sisinigule, then said Pilmaba. A good yezon or Nemapiga, Pisa, Sisin, or told him Pibame, my Ita Najo, Sisin, then said Tara Piparaka.
ပြောရီကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဖီယိုအင်းမြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရောင်းမယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေလီတဘုံနဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင
ne. Okay ba, messenger ga ye po la ra. Aku lo su taung pe de twet a thu jesus tin ma ne no. Ko phyo we lai ne. Ko jam ma sait chan da ba de lo pyan pyo su taung pe jin ma de. Vio ga thau lin pe de a si sin de ku ko na sin pyo ye la de twa shin ga ro. Ko so u phit ba de. Tu ga ko wen me a pat sin tin set pe ni de jam ma ye a si sin ma. ဒီ အရိုး ကျမ်းမှာ တန်ဆွမ် ရေး နဲ့ ပတ်သက် ပြီးတော့ တင်ဆက် ပေးတဲ့ အစီအစဉ် ကို နားဆင် ပြီးတော့ ရေးလာတာ ဖြစ် ပါတယ် ဒီ ယောဂါက အဖြစ် များလာတာ တွေ့ရ လို့ အခု လို မျိုး ဒီ ကိစ္စ နဲ့ ပတ်သက် ပြီးတော့ သိမှတ် စရာ တင်ပြ ပေးတာ အလွန် အကျိုး များ ပါတယ် ဆိုတော့ ကိုဆို ဦး ရေးလာ ပါတယ် ရှင် ကို မျိုး ထုံး ကတော့ တရင် တွေ ကို နေ့ တိုင်း တင် ပေး စေ ခြင်း ပါတယ် တဲ့ ဟုတ် ကဲ့ ပါ ကျမတို့ ရေဒီယို ကနေ တနေ့ ကို 2 ချိန် ထုတ် လွှင့်တာ ကို ရုပ်မြင် တန်ကြာ ကနေ တစ် ချိန် ထုတ် လွှင့်တာ ကို ရော internet website ပေါ် မှာ ရော facebook ပေါ် မှာ ရော မှန်မှန် တင် ပေး နေ ပါတယ် နော် website မှာ လာကြည့်ဖို့ ခက်ခဲတယ် ဆိုရင် facebook မှာ ကြည့်နိုင် ပါတယ် လို့ လည်း ပြော ခြင်း ပါတယ် ကြော်ကြော် ဆိုတဲ့ သွားရှင် ကတော့ VOE က အစီအစဉ် တွေက ပြည်သူ တွေ ကို အတိ တိုး စေ ပါတယ် သုံးသက် ချက် တွေ မျက် မျက် တင် ပေး ပါတယ် ဟုတ် ကဲ့ ပါ ကျမတို့ အပတ် စဉ် မြန်မာ နိုင်ငံ ရေး သုံးသက် ချက် နိုင်ငံ တကာ နိုင်ငံ ရေး သုံးသက် ချက် အစီအစဉ် တွေ ပုံမှန် ထုတ် လွှင့် ပေးနေ ပါတယ် အားပေး တဲ့ အတွက် ကျေးဇူး တင် ပါတယ် ရှင် တပ်ပိုင် ဆိုတဲ့ သွားရှင် က VOE သတင်း ကို ကြိုက် နှစ် သက် သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတယ်ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေ ပြီးတော့ VOA တတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျမတို့တတင်းကိုဒီကားတွေဘောကနေနားဆင်ခြင်းနေဆိုတော့ကျမတို့တတင်းတချို့တဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ် telephone ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်เนาะအဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးတော့ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။โอเคဆိုတော့တော်ရရှင်ကတော့မဝါပါမဝါဝါကတရင်စာရှင်းလင်းပွဲဖိတ်ခြင်းလို့လိပ်စာနဲ့ခေါ်ဆိုလို့ရမယ်ဖုန်းနံပါတ်ပို့ပေးစေခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးတော့စာပို့လာပါတယ်။ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါတယ်နော်။သူလိုမျိုးကျမတို့စီကိုတရင်စာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ခြင်းတာဆက com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်းတိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဒီဘက်ကတော့ကလည်းပြောခဲ့ပူပါတယ်နော်။ကျမတို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာများများဆက်စားပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖန်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခု meter line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့ meter line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ view မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ view မြန်မာပိုင်း website လိပ်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်အဲဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်ပထမအဦးဆုံးရေစကြိုကရင်အောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘယ်လိုအနေအထားတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ
်ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူးအထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘဲပါတီဘဲအဖွဲ့အစည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လည်းကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စည်းရုံးတော့အခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစည်းရုံးလေးမရှိပါဘူး။မိမိလွတ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေးရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစည်းရုံးနိုင်မည်ဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီအားပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီတည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရထောက်ခံမှုရဖို့အတွက်အစိုးရတည့်ရဲ့အနေနဲ့ဘလို့စ조사လှုပ်ဆောင်ရမလဲဆိုတာကိုရေးစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်မဲ့နောက်ထပ်သောရရှင်တယောက်ကတော့သူတို့ဒေသကရေးစကြိုရေးအားဆက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွှတ်တော်မှာမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါတလဲအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိတလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းကြဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြတ်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်သာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီသောရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ဒါနဲ့သောရရှင်နေကျွန်တော်တို့ VOE ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့သောရရှင်ကတော့ဒီကျွန်တော်တို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါတယ်ရှင်
ဒီနေ့မနေ့ VOE American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုတ်သွားတာနားထောင်လဲရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့သတင်းကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူးသူတကာလိုရိုင်းပြတဲ့ဇာတ်တွေမတုံးလို့ပေမဲ့မျှတမှန်ကန်သောသတင်းများကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်
ဟုတ်ကဲ့ပါဒီသောရရှင်ကဒီမှာရတဲ့တည်င်းအတိုင်းပဲတင်ပေးတာပါဆိုတော့သဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်နော်ဒီမှာရရှိတဲ့တည်င်းကိုတင်ပေးတယ်ဆိုတော့ကသူများပြောတဲ့တည်င်းကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိတဲ့တည်င်းဆိုတော့ကတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့တည်င်းနဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှတည်င်းကိုအနေထားအမှန်အတိုင်းတင်ပေးတာကိုပြောတာပါဒီသောရရှင်ပို့ပြီးတော့နားလည်အောင်
ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့သတင်းကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့သတင်းအတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်เนาะဒီတော့ရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပိုပြီးရှင်းလင်းအောင်ဆိုရင်တော့ကျွန်တော်တို့ဒီ VOA မြန်မာပိုင်းရောကျွန်းဝန်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပေးရပါတယ် သတင်းတော့ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော့ကရောဒီဘက်ကအေဒါရောကအနေဆုံးဒီမတူတဲ့သတင်းချင်းနဲ့နှစ်ခုကနေပြီးတော့အတီးပြုတ်နိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်လှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တူကုလသမဂ္ဂထုတ်ပြန်ချက်တူကို လူတွေကိုဆက်သွေးရတယ်အချင်းချင်းအပြာလန်ဆက်သွေးရတယ်လွယ်လည်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ။ဟု
တ်ကဲ့ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြက်အဒီတာဖြစ်တဲ့ကိုသားညွန့်ဦးကတိတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့ဒီဖြက်တင်ပြလဲဆိုတဲ့အခြေအနေကိုရှင်းပြသွားတာပါ။အခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော့ဒေတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြေးပေးချင်ပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွေတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါသိကုနာထောင်လို့ကောင်းတဲ့သချင်းလေးပါနော်။မမလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့သချင်းလေးကိုတော်ရရှင်ရဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မေဆွေရဲ့မောင်ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။
မအများပြောတဲ့သွေးခွဲစကားတွေလို့မအသေးလေးကဆွေးမြေးပြီးယုံရင်မတဖြည်းဖြည်းနဲ့ဝေးကြရမယ်လို့မနောက်တန်းရချင်းချင်းမဲဆိုI'm not me, I'm 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 not me,
ာဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားရမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်မေရှိတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။တွေ့တွေ့ Be one လို့လာ
ဒါကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍကတော့ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ဖြစ်ပါတယ်။အငင်းပွားမှုပိုပြင်းထန်လာတဲ့ခွဲမထွက်ရနဲ့တခုတည်းသောတတ်မတော်ပြဿနာဘယ်လိုဖြေရှားရမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ကျင်းပပြီးသွားတဲ့နေပြည်တော်ထိပ်သီးအစည်းအဝေးပထမနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူအီမဲအောင်လှိုင် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုစား KNU ကရင်လက်နက်ကင်အဖွဲ့ဥက္ကဋ္ဌစောမူတူစေဖိုးတို့အဖွဲ့အမှားစကားပြောပါတယ်။အဲ့ဒီထဲမှာတချို့ဗိုလ်ချုပ်မူအီမဲအောင်လှိုင်ပြောတဲ့မိခွန်းဟာရှေလျားပြီးနောက်ပိုင်းအဲ့ဒီမိခွန်းနဲ့ပတ်သက်လို့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေစီကနေပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။တချုပ်ပါတွေပြောပြီးလက်နက်ကင်တိုင်းသားခေါင်းဆောင်တွေကဘလို့တုံ့ပြန်ကြသလဲဆိုတာကုရပတ်လေ့လာကြည့်ကြရအောင်ပါ
ဗိုလ်ချုပ်မှုကြီးမေးအောင်လိုက်ပြောတဲ့အဖွင့်မင်းကုန်းနဲ့မှာလက်တလောငင်းချင်းရေးလုပ်ငန်းစဉ်မှာ deadlock ဖြစ်နေတဲ့တီထောင်စုသဘောတူစာချုပ်မှာခွဲမထွက်ခွင့်စာသားထည့်သွင်းရေးကိစ္စတခုတည်းသောတက်မတော်ကိစ္စတွေပါဝင်ပါတယ်မင်းကုန်းရဲ့ရှေ့ပိုင်းတနေရာမှာတချုပ်ကဒီနေ့ငင်းချင်းရေးညီလာခံမှာဆွေးနွေးရခန့်နေတယ်လို့ပြောနေကြတဲ့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောလိုပါတယ်လက်နက်ကင်လမ်းစဉ်ကိုစွန့်ပြေးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမြဲဥတီထားရမှာကဒုတာဝင်အရေးသုံးပါဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြုကွဲရေးတိုင်းဒေသစည်းလုံးညီညွတ်မှုပြုကွဲရေးကိုဥတီတဲ့ကိစ္စတွေကိုမူလဆွေးနွေးမှုမှာကတည်းကရှောင်ရှားဖို့လိုမှာဖြစ်ပါတယ်။ပြည်ထောင်စုရဲ့မြေသည့်အစိတ်ပိုင်းကိုမဆိုပြည်ထောင်စုမှခွဲထွက်ခြင်းမပြုရလို့လည်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပုံမှန်30မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါကြောင့်ခွဲမထွက်ရဆိုတဲ့စကရက်ဟာထာဝရငြိမ်းချမ်းရေးအတွက်အမှန်တကယ်လိုအပ်တဲ့စကရက်တစ်ခုအာမခံချက်တစ်ခုဖြစ်ကြောင်းပြောကြားလိုပါတယ်ဆိုပြီးထည့်ပြောပါတယ်တချုပ်ရဲ့ပြောဆိုချက်ကတော့ခွဲမထွက်ရဆိုတဲ့စကရက်ဟာဖွဲ့စည်းပုံမှာပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်စဉ်ကလေးကလည်းခွဲထွက်ရေးစကားမပြောဖို့ကနဦးသဘောတူထားပြီးဖြစ်တာကြောင့်အဲ့ဒီခွဲမထွက်ရဆိုတဲ့စကားထည့်ကိုထည့်ရမယ်လို့ပြောလိုက်တာပါဒီစကရက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့သူ့အနေနဲ့ခွဲထွက်မယ်ဆိုပြီးလာဆွေးနွေးတာမဟုတ်ကြောင်းဒီစကရက်ကိုဆွေးနွေးခြင်းနဲ့ဆိုရင်1949ဖွဲ့စည်းပုံအခြေခံဥပဒေထိပြန်သွားရမှာဖြစ်ပြီးပြဿနာပိုလျှုပ်ထွေးတာပဲအဖက်တင်မယ်ဖြစ်ကြောင်းတရားမျှတမှုရှိရင်ဘယ်သူမှခွဲထွက်ခြင်းမှမဟုတ်တဲ့အကြောင်းဖိစီးမှုတွေနဲ့အုပ်ချုပ်မယ်တရားမျှတမှုလည်းမရှိဘူးဆိုရင်တော့မခွဲထွက်ခွင့်ကိစ္စကိုစာအုပ်ဆဲအုပ်ရေးပြီးလက်မှတ်ထိုးထားရင်တော့ကျွန်တော်တို့ခွဲထွက်ကြမှာပါဆိုပြီးမြန်မာ Times သတင်းဌာနကိုပြောခဲ့ပါတယ်
။တခုတည်းသောတတ်မတော်ထားရှိရင်းနဲ့ပတ်သက်ပြီးတိုင်းသားတွေကိုတတ်ချုပ်ပြောတာကနိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီးပွားရေးလှုပ်ချင်ရင်ကုမ္ပဏီထောင်ကိုယ်နိုင်ငံကိုကာကွယ်မဲ့စစ်မှုထမ်းလုပ်ချင်တယ်ဆိုရင်နိုင်ငံတော်ရဲ့တရားဝင်လက်နက်ကင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်ထဲကိုဝင်ရောက်ရမှာဖြစ်ပါတယ်ဆိုပြီးဖြစ်ပါတယ်။ဒီကုန်ပိုင်းမှာတော့ဒါအပြင်တပ်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တပ်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့အမူအားဖြစ်သဘောတူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသားလက်နက်ကင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီချက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးအဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ကရင်လက်နက်ကိုင်တပ်ဖွဲ့
KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီနဲ့ဒုချုပ်ဗိုလ်ချုပ်ကြီးစောဘော်ဂျော်ဟဲတို့ကတော့ပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်ဗိုလ်ချုပ်ကြီးစောဂျော်နီကတက်မတော်ဆိုတာဘယ်နိုင်ငံပဲဖြစ်ဖြစ်သမရရဲ့အောက်မှာပဲရှိရမယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့သမရအောက်မှာမဟုတ်ဘူးဒေါ်ဆန်းစုကြည်အပေါ်နဲ့သမရတို့ရဲ့အပေါ်မှာရှိတယ်ဒီတော့ဒါဟာအာဏာရှင်စနစ်နဲ့တိတ်မကွာဘူးဒီမိုကရေစီအပြည့်အဝမဟုတ်တဲ့အစိုးရဖြစ်တယ်။အာဏာရှင်စနစ်အောက်ကအစိုးရပါလီမန်မှာတက်မတော်ကိုယ်စားလှယ25ရာခိုင်နှုန်းရှိတာလေ။လူတိုင်းသိတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာပဲစကားပြောနေတဲ့အစိုးရဖြစ်တယ်။တခုတည်းသောတက်မတော်ဆိုတာဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဒါဟာနောက်အနှစ်20တိုင်အောင်မဖြစ်နိုင်သေးဘူး။တခုတည်းသောတက်မတော်ကိစ္စကိုစစ်ပွဲတွေလုံးဝမရှိတော့ပဲငြိမ်းငြိမ်းရေးရတဲ့အချိန်မှသာစဉ်းစားသင့်တယ်။ဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဗမာတက်မတော်လည်းမဟုတ်၊ KNU တက်မတော်လည်းမဟုတ်၊ကချင်မွန်တက်မတော်လည်းမဟုတ်ပဲဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဒီအတွက်အချိန်မကျသေးဘူးဆိုတဲ့အထိပြောခဲ့တာပါ။အခုဖော်ပြခဲ့တာတွေဟာတက်ချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်အပါအဝင်သက်ဆိုင်သူတွေပြောခဲ့ဆိုခဲ့သမျှတွေတဲကအ ਨੇ အပါကောက်နှုတ်ထားတာပဲဖြစ်ပြီးတကယ့်လက်တွေ့ဒီထက်ပိုပါတယ်ပြဿနာကိုပြန်သုံးသပ်ကြည့်လိုက်ရင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားဆယ်ပွဲနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပေါ်မှာပဲဖြစ်ပါတယ် NCA ရဲ့အခန်း1အခြေခံမှုမှာဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီတိစောက်သွားရန်ဆိုပြီးပါပါတယ်။ဒီအထက်မှာခွဲမထွက်ရဆိုတဲ့ဇဂရက်ကိစ္စတီးတန့်ဖော်ပြထားတာမရှိလေတော့အဲ့ဒီဇဂရက်ဒါမှမဟုတ်အခြားဇဂရက်ထက်သွင်းမယ်မထက်သွင်းဘူးဆိုတာနှစ်ဖက်ညှိနှိုင်းဖြေရှင်းရမယ့်ကိစ္စဖြစ်ပါလိမ့်မယ်
။နောက်ပြဿနာတစ်ခုကတခုတည်းသောတမတော်ကိစ္စပါ။အခြေခံမှုကငယ်မှာတိုင်းသားလူမျိုးပေါင်းစုပူးပေါင်းပါဝင်သောပြည်တော်စုတပ်မတော်ဆိုင်ရာကိစ္စများကိုနိုင်ငံရေးတွဲဆုံဆွေးနွေးပွဲများတွင်ထည့်သွင်းဆွေးနွေးသားရန်ဆိုပြီးပါပါတယ်နိုင်ငံရေးလမ်းပြမြေပုံ9ချက်ကငယ်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စရများလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခြင်းနှင့်နှစ်ဖက်သဘောတူညီသောကြိုတင်ဆောင်ရွက်ဖွဲ့ရများကိုလှုပ်ဆောင်ခြင်းဆိုပြီးပါပါတယ်လမ်းပြမြေပုံနောက်ဆုံးအဆင့်ဆက်လင်ကြမှပြည်တော်စုသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ခြင်းနှင့်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းလုပ်ငန်းစဉ်များအကောင့်ထဲပေါ်ဆောင်ရွက်ခြင်းဆိုပြီးဖော်ပြထားတာကြောင့်တခုတည်းသောတမတော်ကိစ္စအဲ့ဒီတမတော်ကိုဘယ်လိုပုံဖော်ကြမလဲဆိုတာဆွေးတော့ဆွေးနွေးကြရမှာပဲဖြစ်ပါတယ်။နှစ်ဖက်ညှိနှိုင်းဆွေးနွေးသဘောတူရရှိချက်တွေကိုလွှတ်တော်မှာအတည်ပြုဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြီးနောက်ဆုံးဆင့်ကြမှတကယ်လက်တွေ့အကောင့်ထဲပေါ်ရမယ့်ကိစ္စဖြစ်ပြီး NCA ပါအဲ့ဒီမူတွေအတိုင်းအကောင့်ထဲပေါ်သင့်ကြောင်းပါ
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုပဲနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
VOA မြန်မာဘက်ကတင်းနာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကဒုတိယအကြီးဆုံးဆူရာဘာယာမြို့မှာဘတ်စကားစီးရင်ပတ်ဆက်ပေးရမယ့်အစားပလတ်စတစ်ဘူးကွန်တွေပေးပြီးစီလို့ရနေပါပြီ။ပလတ်စတစ်ခွက်တွေဘူးတွေရဲ့အရွယ်စားပုံမှုတည်ပြီးတော့ဆယ်ဘူးတမမို့၅ဘူးကိုဘတ်စကား၂နာရီစီးလို့ရတဲ့လက်မှတ်အစားပေးနိုင်တာပါ။ဒါဟာဆူရာဘာမြို့မှာ2020ခုနှစ်ပြည့်ရင်ပလတ်စတစ်လုံးဝကင်းစင်စေရမယ်ဆိုတဲ့ရည်မှန်းချက်ပြည့်အောင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။ဘတ်စကားဂိတ်အစမှာပလတ်စတစ်တွေပေးထားခဲ့လို့ရတယ်လို့ကားပေါ်ရောက်မှပလတ်စတစ်တွေနဲ့ပေးလို့လည်းရပါတယ်။ဒီလိုအစီအစဉ်ကြောင့်တနေ့ကိုပလတ်စတစ်ဘူးပေါင်း250ကီလိုဂရမ်လောက်စုဆောင်းရရှိပြီးတော့တစ်လဆိုရင်တော့9တန်ခွဲလောက်ရပါတယ်။ဒီပလတ်စတစ်တွေကိုပြန်ပြီးတော့တန့်စင်တဲ့ကုမ္ပဏီတွေကိုလေလံရောင်းချတာဖြစ်ပြီးရရှိတဲ့ငွေကိုဘတ်စကားအတွက်ကုန်ကျစရိတ်နဲ့မြို့ထဲမှာရှိတဲ့ပန်းဥယျာဉ်တွေအတွက်အသုံးပြုပါတယ်။2015ခုနှစ်လေလာဆန်းစစ်ချက်တစ်ခုအရအင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ပင်လယ်ထဲကိုပလတ်စတစ်ညစ်ညမ်းမှုဒုတိယအများဆုံးဆွစ်ပစ်တဲ့နိုင်ငံဖြစ်ပါရဲ့ရှင
်။ American ပြည်ထောင်စု West Virginia ပြည်နယ်မှာနှစ်စဉ်ကျင်းပတဲ့အလွတ်လေဒီခုံပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ဒီပွဲဟာ American နိုင်ငံမှာတရားဝင်ကျင်းပခွင့်ရတဲ့အကြီးဆုံးလေဒီနဲ့အလွတ်ခုံချရတဲ့ပွဲတစ်ခုဖြစ်ပါတယ်။အမြင့်186ပေ New River Gorge တံတားပေါ်ကနေလေတီးနဲ့ခုန်ချရတာပါ။လောက်လေးနဲ့လွှဲပစ်တဲ့စက္ကရိယာတွေလည်းပါဝင်ပြီးလူ360လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။ပုံမှန်ချိန်တွေမှာအခုလိုတံတားပေါ်ကနေခုန်ချဖို့အတွက်ခိုးကြောင်ခိုးဝက်လုပ်ရတာဖြစ်ပါတယ်။ဘေးကကြီးတဲ့လူတွေအတွက်ယူလွန်းနဲ့အန္တရာယ်များတယ်လို့ထင်ရပြီးတော့ပါဝင်သူတွေအတွက်ကတော့အခုလိုမျိုးခုန်ရတာကိုစနစ်တကျလှုပ်ဆောင်ရတာဖြစ်ပြီးကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရတယ်လို့ပြောပါတယ်။ဒီပွဲတော်ကိုအမေရိကန်အမျိုးသားဥယျာဉ်ထဲမှာကျင်းပတာဖြစ်တဲ့အတွက်အခကျင်းဝေးပေးစရာမလိုပါဘူးခင်ဗျာ
။ဟိုင်းနိုင်ငံချုံဘူရီခရိုင်ထဲမှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့ကျွဲစည်းပြိုင်ပွဲကိုစီစီကားကကျင်းပခဲ့ပါတယ်။မိုးရသည့်အစုံစပားရိတ်သိမ်းတဲ့ရာသီအစအထိတ်အမဲ့အဖြစ်ကျင်းပလာခဲ့တာနှစ်ပေါင်း140ကျော်ရှိပါပြီ။ဘကောင်မျိုးအရှိဘက်မိုင်90အကွာမှာဒီကျွဲစည်းပြိုင်ပွဲကိုကျင်းပတာဖြစ်ပြီးတော့တဲခင်းထားတဲ့ပြိုင်ခွင်ထဲမှာမီတာ200အကွာဝေးကိုပြန်ကြရတာပါအခုလိုကျွဲစည်းပြိုင်ပွဲကို1800ခုနှစ်လောက်ကတည်းကစတင်ခဲ့တာလို့အဆိုရှိပြီးတော့လက်သမားတွေဟာသူတို့နဲ့အတူရုံးကန်ဘက်ဖြစ်တဲ့ကျွဲတွေကိုကြီးစုတင်တဲ့အနေနဲ့အခုလိုပွဲတော်ကိုကျင်းပကြတာပါထိုင်းနိုင်ငံမှာတစ်နှစ်ကိုကျွဲစည်းပြိုင်ပွဲ10ပွဲကနေ12ပွဲလောက်လုပ်ပေမဲ့အခုပွဲကတော့အထင်ရှားဆုံးဖြစ်ပါတယ်ကျွဲစည်းပြိုင်ပွဲအပြင်ကျွဲတွေကိုပုံစံမျိုးမျိုးဝင့်စင်ပြီးအလပြစီတန်းလှည့်လည်တာတွေကလေးတွေကကျွဲတွေလိုတကိုယ်လုံးအမဲချဲပြီးတော့စီတန်းလှည့်လည်တာတွေလည်းပါပါတယ်။ထိုင်းနိုင်ငံမှာအခုခေတ်လက်ထွန်းတဲ့အခါကျွဲကိုအသုံးပြုတာနည်းသွားပြီဖြစ်ပေမဲ့လို့ဒီပွဲကိုတော့ရိုးရာကိုထိမ့်သိမ့်တဲ့အနေနဲ့ဆက်လက်ကျင်းပနေတာဖြစ်ပါတယ်ရှင
်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းစီစဉ်နေမှာနားဆင်နိုင်ကြပါရခင်ဗျာ VOA American တန်ခါအခုမနေ့ဖက်ထုတ်လင်းပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်စီစဉ်နေမှာကြာရင်ဖိဆုံးတော့မှာပါအခုတော့ကြာရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်တာမျိုးသက်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
Pitchfork ကဂျူဖျားเจ้าမှာပြစ်ခတ်တက်ဖြတ်တာခံခဲ့ရသူတွေအတွက်ရည်စူးပြီးလာမယ့်၃ရက်မှာ American နိုင်ငံတဝန်းအစိုးရအဆောက်အုံတွေမှာအလံတဝက်လွှင့်ထူဖို့အတွက် American သမ္မတ Donald Trump ကအမိန့်ထုတ်ခဲ့ပါတယ်။ဒါဟာဆိုးရတဲ့အကြမ်းဖက်မှုတန်ခံရသူတွေကိုလေးစားဂုဏ်ပြုတဲ့အထိတ်မှဖြစ်တယ်လို့ပြောပါတယ်။ American တန်ယုံတွေ၊ကောင်စစ်ယုံတွေ၊စစ်တပ်အဆောက်အုံတွေနဲ့စစ်သင်္ဘောတွေမှာလည်းအလံတဝက်လွှင့်ထူကြရမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပောက်ကွဲစေနိုင်တဲ့ပစ္စည်းတွေပါတဲ့အထောက်73ထုတ်တဲ့မနေ့ပေးပို့ခဲ့တယ်လို့ဆွတ်ဆွဲခံထားရသူအသက်56နှစ်အရွယ်စီဇာဆိုင်ရော့ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးကြိမ်ဖြစ်ရုံးထုတ်တော်မှာဖြစ်ပါတယ်။ရာဇဝတ်မှုကျွလွန်မှုတဲ့နောက်ခံမှတ်တမ်းပေါင်းများစွာရှိထားသူဆိုင်ရော့ကသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးသူ့ရဲ့ကာပရင်းမှန်တွေမှာသမ္မတထရမ့်ကိုထောက်ခံကြောင်းပြသတဲ့စာရီကိုကတ်ထားပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရံနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဖွဲ့အောက်တိုဘာ28တနင်္လာနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်အင်ကာနေ့မှာတော့စီးပွားနဲ့ကုသရေးဝန်ကြီးဌာနအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတီးခြားတွေ့ဆုံမှာဖြစ်ပါတယ်။အင်္ဂလန် Premier League Leicester City ဘောလုံးအသင်းပန်ရှင် Thai Billionaire တထေးကြီးဗီချိုင်းစရီဝတ်နာနပရာဘာဟာစနေနေ့ကလင်းရဟတ်ရင်ပြက်ကြမှာကွယ်လွန်သွားတယ်လို့ဘောလုံးအသင်းကနေတနင်္ဂနွေနေ့မှာတရားဝင်ထုတ်သတင်းထုတ်ပြန်ပါတယ်
။ဒါကတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.